Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် American ပြည်တော်စုမျိုးရော Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် January 10ရက်တနင်္ဂနွေနေ့ညနေခင်း 6:00 ခွဲနဲ့ 9:00 စီစဉ်တွေကို line to meter 7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒီမှာနှောင်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာညနေခင်ပါရှင်ကျမသင်္ကီထိုက်ပါမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဘုံးကျဲလေယာဉ် B-52 ဟာတောင်ကိုရီးယားနိုင်ငံပေါ်မှာဒီကနေ့ဝဲပြန်ခဲ့ပါတယ်ဖန်ခံရတဲ့မူရဲ့ယာစာ L Chapo နဲ့ဟောလိဝုဒ်ခေါင်းဆောင်ရှောင်ပင်းတို့ရဲ့တွေ့ဆုံမေးမြန်းခန်းကိုမဂ္ဂဇင်းတစ်စောင်ကဖော်ပြလိုက်ပါတယ်ဒီကနေ့ချက်ရောက်တဲ့ကရင်နှစ်တက္ကူနေမှာတော့သမရဦးသိန်းစိန်ကဖမ်းမှာချင်းပတဲ့ကရင်နှစ်တက္ကူပွဲတော်ကိုတက်ရောက်နေတယ်လို့ဒေါက်ဆန်းစုကြည်ကလည်းနှစ်တက္ကူသဝင်လာပေးပို့ထားပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရဲကောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီ January 12ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံဖွင့်ပွဲမှာဒေါက်ဆန်းစုကြည်မိန့်ခွန်းပြောမယ်လို့ NLD ပါတီပြောခွင့်ရသူတဦးဖြစ်သူဦးညာဝင်းက VOA ကိုအခုလိုတည်ပြုပြောဆိုပါရယ်အဲ့
ဒီသတင်းဟုတ်တယ်မှန်တယ်ပေါ့အဲ့လိုပဲပြောနေတယ်မိနစ်ပါကျွန်တော်တို့ကအဲ့ဒီညီလာခံအတွက်ကျွန်တော်ရန်ကုန်နေပြီးတော့ရောက်လာ
အပြည့်စုံကိုတော့မကြခင်ကြားမှာပါရှင်ဒါအပြင်အစိုးရတစ်ဖွဲ့စည်းရေးလွှတ်တော်ပိုင်းကိစ္စတွေပါတဲ့အရေးကြီးတဲ့အစည်းအဝေးတစ်ရက်ကိုနေပြီးတော့ကတောင်ဆန်းစုကြည်နဲ့အိမ်မှာကျင်းပတဲ့တဲ့င်းရှမ်းပြည်နယ်ရင်ပြစ်ခတ်တိုက်ခိုက်မှုရစေရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးပြည်နယ်အဆင့်ကော်မတီတရက်ကိုဖွဲ့စည်းလိုက်တဲ့တဲ့င်းနဲ့ရန်ကုန်မြို့ကကရင်နှစ်တက္ကူပွဲတော်အကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တင်းငွေနဲ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့င်းတွေကိုမှတ်တင်ထိုင်တဲ့ကိုရဲဆောင်တို့ကပြောပြပေးပါအောင်ရှင်။
မြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ခီးဝေပြန်တန်းနိုင်တဲ့အမေရိကန်ဘုံးကျဲလေယာဉ်တစ်စင်းဒီကနေ့တနင်္ဂနွေနေ့မှာတောင်ကိုရီးယားနိုင်ငံပေါ်မှာပြန်ဝဲခဲ့ပါတယ်။နျူကလ িয়ার လက်နက်တွေသေးဆောင်နိုင်စွမ်းရှိတဲ့ B-52 ဘုံးကျဲလေယာဉ်ဟာအခြေစိုက်ရာဂွန်းအနီးကအခြေစိုက်စခန်းကိုမပြန်ခင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့နယ်စပ်နဲ့82ကီလိုမီတာအကွာကအိုဆန်လေးတက်အခြေစိုက်စခန်းပေါ်မှာပြန်ဝဲနေတာကိုတွေ့ခဲ့ကြရတာဖြစ်ပါတယ်။ဘုံးကျဲလေယာဉ်ကိုတော့အမေရိကန်နဲ့တောင်ကိုရီးယားတိုက်လေယာဉ်နှစ်စင်းတို့ချန်ရံပြန်တန်းခဲ့ပါတယ်။ဘုံးကျဲလေယာဉ်ပြန်တန်းမှုဟာဆိုရင်အမေရိကန်ကမဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယား၊ဂျပန်နဲ့အမိမြေအမေရိကန်ပြည်တော်စုကိုခိုင်ခိုင်မာမာကာကွယ်သွားမယ်ဆိုတာကိုပြသတာပဲဖြစ်တယ်လို့အမေရိကန်ပစိဖိတ်ဒေသဆိုင်ရာတပ်မှုကြီးရေးတပ်ဗိုလ်ချုပ်ကြီး Harry B. Harris Jr. ကကြေညာချက်ထဲမှာပြောဆိုထားပါတယ်။မြောက်ကိုရီးယားနိုင်ငံကတတိယမြောက်နျူကလ িয়ার စမ်းသပ်ခဲ့ချိန်2013ခုနှစ်တုန်းကလည်းအမေရိကန်တို့ကခီးရှည်ပြန်တက်နိုင်တဲ့ဘုံးကျဲလေယာဉ်တစ်စင်းကိုတောင်ကိုရီးယားနိုင်ငံကိုဆစ်လွတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဟိုက်ဒရိုဂျင်ဘုံးလို့ပြောဆိုတဲ့ဘုံးကိုဆက်သက်တာကိုကာကွယ်ပြောဆိုတဲ့အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချုံအွန်းကအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုရဲ့တရားဝင်အခွင့်အရေးတရဖြစ်ပြီးဝေဖန်စရာမရှိတဲ့မျှတတဲ့လုပ်ရဖြစ်တယ်လို့ပြည်သူ့တပ်မတော်ဆိုင်ရာဝန်ကြီးဌာနမှမိန့်ခွန်းပြောစဉ်ထည့်သွင်းပြောဆိုပြီးနိုင်ပိုင်အခြားဒီကနေ့တင်းငွေနေ့မှာပဲအမေရိကန်ဘုံးကျဲလေယာဉ် V-52 ပြန်တန်းခဲ့တာဖြစ်ပါတယ
်။အမေရိကန်ရုပ်ရှင်မင်းသားရှောင်ပင်းဟာနာမည်ကျော်မက္ကဆီကိုမူရရာဇာဂျက်ကွင်း L Chapo ဂေါ့စမန်ပြန်အဖမ်းခံရခင်လက်အတော်ကြကလေးကမက္ကဆီကိုနိုင်ငံမှာတွားရောက်ပြီးတွေ့ဆုံမေးမြန်းခဲ့ပါတယ်။ဂေါ့စမန်ကိုမက္ကဆီကိုအာဏာပိုင်တွေကပြန်ဖမ်းလိုက်ပြီးနောက်တစ်ရက်စနေနေ့နောက်ပိုင်းက Rolling Stone Magazine ရဲ့ website မှာအဲ့ဒီတွေ့ဆုံမေးမြန်းခန်းကိုဖော်ပြထားပါတယ်။မင်းသားရှောင်ပင်းနဲ့တွေ့ဆုံချိန်မှာဂေါ့စမန်ဟာသူ့အနေနဲ့ Heroin, Methamphetamine, Cocaine နဲ့ဆေးကြောက်တွေကိုကဘာပေါ်ကဘသူတက်မဆိုပို့ပြီးရောင်းဝယ်ဖောက်ကားနိုင်ခဲ့တယ်လို့သူ့မှာရင်ငုတ်သင်္ဘောလေးရင်ကုန်တင်ကားတွေနဲ့လှေတွေပါဝင်တဲ့တပ်ဖွဲ့တွေရှိတယ်လို့လည်းပြောခဲ့ပါဗျ။ဂုစမန်ဟာသူ့လုပ်ခဲ့တာအတွက်လုံးဝနောင်တမရတဲ့ပုံစံမျိုးပဲလို့ရှောင်ပင်းကပြောပြခဲ့ပါဗျ။ဂုစမန်ဟာသူ့ရဲ့မူရစ်စေဝါမှောင်ခိုရောင်းဝယ်မှုနဲ့ပတ်သက်လို့တုံးဆွဲမှုမရှိရင်ရောင်းဝယ်ဖောက်ကားမှုလည်းရှိမှာမဟုတ်ဘူး။တုံးဆွဲမှုဟာတနည်းနဲ့တနည်းပို့ပြီးကြီးမားလာတဲ့အတွက်ပို့ပြီးရောင်းရတာဖြစ်တယ်လို့သူကပြောပါဗျ။ဂုစမန်ဟာပြီးခဲ့တဲ့14နှစ်တွင်ဒုတိယအကြိမ်ထောင်ပေါက်ပြေးမှုအဖြစ်ပြီးခဲ့တဲ့ဇူလိုင်လကသူ့ရဲ့ထောင်အကျဉ်းခန်းတွေကနေအနီးကရွာတရွာကို 1.5 ကီလိုမီတာအရှိရှိတဲ့ဥမင်လိုင်ကောင်းတူပြီးအောင်မြင်မြင်ထွက်ပြေးလွတ်မြောက်ခဲ့တာဖြစ်ပါတယ်
။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကတဘုံတွေထိမ့်ချုပ်ရာမြို့ပေါ်ကိုလေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတွေတိုက်ခိုက်ရေးသမားတွေနဲ့အကျဉ်းသားတွေအပါအဝင်လူသားစင်နဲ့ချီတေဆုံးခဲ့ရတယ်လို့ဆီးရီးယားအရေးစောင့်ကြည့်သူတွေကမနေ့စနေနေ့ကပြောပါတယ်။ Marat and El Numan က El Qaeda နဲ့ချိတ်ဆက်တဲ့ El Nusra စစ်သွေးကြွတွေထိမ့်ချုပ်ရာတရားရုံးတစ်ခုနဲ့အကျဉ်းထောင်တစ်ခုပေါ်ကိုလေကြောင်းတိုက်ခိုက်မှုတွေထိမှန်ခဲ့ပြီးအနည်းဆုံးလူ30 9ဦးသေဆုံးခဲ့တယ်လို့စီးရီးယားလူအခွင့်အရေးစောင့်ကြည့်သူတွေကပြောပါတယ်။တခြားလူသားစင်နဲ့ချီပြီးတော့လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောဆိုပါတယ်။အင်အားတောင့်တင်းတဲ့ဂျီဟတ်တိုက်ခိုက်ရေးအဖွဲ့ Nusra ဟာစီးရီးယားနိုင်ငံတွင်မှအစ္စလာမ်နိုင်ငံတစ်ခုတည်ထောင်နိုင်ဖို့တိုက်ခိုက်နေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။
ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီ GCC ကနိုင်ငံသားရေးဝန်ကြီးတွေဟာရှီးအိုက်ဘာသာဝင်လူများစုအီရန်နိုင်ငံနဲ့ဖြစ်ပွားနေတဲ့တန်မှန်ရေးရအငင်းပွားမှုတွေမှာဆော်ဒီအာရေဗျနိုင်ငံကိုထောက်ခံနေကြောင်းပြသခဲ့ကြပါတယ်။ဝန်ကြီးများကောင်စီဟာအီရန်နိုင်ငံတီဟီရန်မြို့ကဆော်ဒီတန်ယုံနဲ့မက်ရှ်ဟတ်မြို့ကဆော်ဒီကောင်စစ်ဝင်ယုံတိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတံပြန်တက်ရောက်လာနိုင်ခြေကိုဆွေးနွေးခဲ့ကြပါတယ်။ဆော်ဒီနိုင်ငံသားရေးဝန်ကြီး Adel El Jubia ကတော့သူ့နိုင်ငံအနေနဲ့ပြီးခဲ့တဲ့ပတ်ကပဲအီရန်နဲ့အဆက်အသွယ်ဖျက်တောက်ထားပြီးအခြားဆက်လက်အရေးယူဆောင်ရွက်မှုတွေထပ်တိုးလုပ်ဖို့စဉ်းစားနေတယ်လို့ပြောပါတယ်။ရှေ့တိုးလာတာကအီရန်ဘက်ကပါဆော်ဒီနဲ့ပင်လယ်ကွေ့နိုင်ငံများကောင်စီဘက်ကဘာမှမဟုတ်ပါဘူး။ဒေသတွင်းနဲ့ကျွန်တော်တို့နိုင်ငံတွေမှာဖြစ်ပျက်နေတဲ့အပြတ်သဘောဆောင်တဲ့အဖြစ်တွေအလုံးကလည်းအီရန်ကြောင့်ဖြစ်လာတာပါ။ကျွန်တော်တို့အနေနဲ့အီရန်ရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ပြီးတံပြန်ကိုကြိုးသွားကြိုးစားသွားမှာပါလို့သူကပြောသွားပါတယ်။မကြသေးခင်ကဆွန်နီဘာသာဝင်အများစုဖြစ်တဲ့ Sorry Arabia ဟာထိတ်တန့်ရှီအိုက်ဘာသာရေးခေါင်းဆောင်ရှိတ်နာမီယာအယ်နမာကိုကွပ်မျက်လိုက်ပြီးတဲ့နောက်အခုလိုတင်းမာမှုတွေဖြစ်ပေါ်လာတာဖြစ်ပါတယ
်။ VOA Media အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 16683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းအတွက်မြန်မာနဲ့နိုင်ငံတကာသတင်းတွေဆက်ပြီးကြီးညာပေးနေပါတယ်ရှင်။ဒီကနေ့2016ခုနှစ်ဇန်နဝါရီလ10ရက်နေ့ကတော့ကရင်တက်ကရီ2955ခုနှစ်ပြာသူလာဆန်းတရက်ကရင်အမျိုးသားနှစ်သက်ကူနေ့ဖြစ်ပါတယ်။ကရင်ပြည်နယ်ဖအံမြို့မှာကျင်းပတဲ့ကရင်နှစ်သက်ကူပွဲတော်မှာတော့သမရဦးသိန်းစိန်တက်ရောက်နေပြီး KNU ကရင်အမျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌမူတူးစေဖို့နဲ့ဖအံမြို့ကကရင်နှစ်သက်ကူပွဲတော်မှာတွေ့ဆုံခဲ့တဲ့ပုံတွေကိုလည်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကလူမှုခွင့်ရဲ့စာမျက်နှာမှာတင်ထားတာကိုတွေ့ရပါတယ်။အစိုးရတဲ့ဖွဲ့စည်းဖို့ရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းကရင်အမျိုးသားနှစ်သက်ကူနေအထင်းမှတဝန်လွှာပေးပို့ခဲ့ပါတယ်။မကြာခင်ပေါ်ပေါက်လာမယ့်နိုင်ငံရေးအခြေအနေသင်းနဲ့လက်ရောညီတွေရှိမဲ့နိုင်ငံရေးအမြင့်သစ်အတွေ့အားလုံးပြင်ဆင်ထားကြရမယ်လို့ဒေါအောင်ဆန်းစုကြည်ကနှစ်သက်ကူနေတဝန်လွှာမှာထည့်သွင်းရေးသားထားပါတယ်။ငြိမ်းချမ်းရေးကိစ္စကိုသူမရဲ့တဝန်လွှာထဲမှာအလေးနဲ့ထည့်သွင်းထားပြီးတိုင်းနာရုရဲ့ရပိုင်ခွင့်တွေကိုအာမခံမဲ့နိုင်ငံရေးအစနစ်အပေါ်အခြေခံတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့စီးလုံးညီညွတ်ဖို့ကအဓိကလိုအပ်ချက်ဖြစ်ပါတယ်လို့တဝန်လာထဲမှာထည့်သွင်းရေးသားထားပါတယ်။ဒီကနေ့ချက်ရောက်တဲ့ကရင်နှစ်သက်ကူအလန့်တင်အခမ်းအနားကိုရန်ကုန်တိုင်းအင်းစိန်မြို့နယ်မှာရှိတဲ့မဟာဆေးဝင်းကပားအားလင်း90ချောင်းမှာလည်းအစဉ်အလာအတိုင်းကျင်းပပြုလုပ်ခဲ့သလိုနိုင်ငံတော်ဝင်ထမ်းဆောင်ခဲ့ကြတဲ့ကရင်တိုင်းရင်းသားခေါင်းဆောင်တွေကရင်တော်လှန်ရေးခေါင်းဆောင်တွေရဲ့မှတ်တမ်းတွေဓာတ်ပုံတွေကိုလည်းခင်းကျင်းပြသထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာအငင်းပွားဝယ်မွတ်စလင်တရားဟောဆရာအဘူဘကာဘရှီယာဟာထောင်ဒဏ်15နှစ်ချမှတ်ခံထားတာအတွက်ဒီဇင်ဘာလ12ရက်နေ့မှာတရားရုံးမှာလာရောက်ပြီးအယူခံဝင်မှာဖြစ်ပါတယ်။ဘရှီယာဟာဘာလီကျွန်းဘုံခွဲတိုက်ခိုက်မှုနဲ့အင်ဒိုနီးရှားနိုင်ငံမှာဖြစ်ပွားခဲ့တဲ့အခြားတိုက်ခိုက်မှုတွေအတွက်အပြစ်တင်ခံထားရတဲ့ဂျမားအစ္စလာမီယာအရှိတောင်အရှာစစ်သွေးကြောအဖွဲ့ကိုစိတ်တက်ရေးရရဥဆောင်မှုပေးခဲ့တယ်လို့အနောက်နိုင်ငံတွေနဲ့ဒေသရင်းစုံစမ်းထောက်လှမ်းရေးတာဝန်ရှိသူတွေကစွပ်စွဲခံထားရသူဖြစ်ပါတယ်။ဘရှီယာဟာ2002ခုနှစ်ကလူ102ဦးသေဆုံးစေခဲ့တဲ့ဘာလီကျွန်းဘုံခွဲတိုက်ခိုက်မှုကိုအဓိကကြိုးကင်ခဲ့သူဖြစ်တယ်လို့အဲ့ဒီတိုက်ခိုက်မှုအတွက်ပြစ်ဒဏ်ချမှတ်ခံထားရတဲ့အလီအမရွန်ကစွပ်စွဲထားပါတယ်။ဘရှီယာဟာဘာလီကျွန်းအပန်းဖြေကျွန်းမှာဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်မှုအတွက်ပြစ်ဒဏ်ချခံရကနေပြန်လည်လွတ်မြောက်လာပြီးလများစွာအကြာ2006ခုနှစ်ဒီဇင်ဘာမှာသူ့အမှုကိုတရားရုံးကနေပြဖြတ်ပေးခဲ့တာပါဒီဆုံးဖြတ်ချက်ကဘုံခွဲတိုက်ခိုက်မှုကြောင့်သေဆုံးခဲ့သူတွေထဲမှာသူ့နိုင်ငံသား88ဦးထိပါဝင်ခဲ့တဲ့ဩစတြေးလျလိုနိုင်ငံတွေကိုအတော်လေးဒေါသထွက်စေခဲ့တာပါသူဟာဘာလီကျွန်းဘုံခွဲတိုက်ခိုက်မှုအတွက်လ30ကြာထောင်ဒဏ်ချမှတ်ခံခဲ့ရပြီးမြဲ26လပဲပြစ်ဒဏ်ချခံပြီးပြန်လည်လွတ်မြောက်လာပြီးတဲ့နောက်နိုင်ငံတော်သမ္မတကိုလှုပ်ကြံမှုကြိုးစားတဲ့အုပ်စုတစုမှာပါဝင်ပတ်သက်မှုအတွက်2011ခုနှစ်မှာထောင်ဒဏ်15နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်
။ဒ ကျောင်းနိုင်ငံအနောက်ပိုင်းကအကြမ်းဖက်တင်းမာမှုတွေရှိတဲ့ရှမ်းချမ်းနယ်ကတိုင်းရင်းသားလူနည်းစုကျောင်းသားတွေကိုအရေးအတွက်ပို့တိုးပြီးနှစ်စဉ်ချောင်းအလက်ခံဖို့တရုတ်တက္ကသိုလ်တွေကသဘောတူလိုက်ပြီးဖြစ်ပါတယ်။လက်ရှိကျောင်းသား6800ပဲလက်ခံနေရကနေလာမယ့်2020ပြည့်နှစ်မှာကျောင်းသား1000အထိတိုးပြီးကျောင်းဝင်ခွင့်လက်ခံမှာဖြစ်ပါတယ်။ပညာရေးဝန်ကြီးဌာနနဲ့တိုင်းရင်းသားရေးရာဗဟိုကော်မရှင်တို့ဦးဆောင်ကျင်းပတဲ့ပညာရေးညီလာခံမှာဒီသတင်းပတ်ကုံမှာပဲဒီအစီအစဉ်လေးကိုရေးဆွဲခဲ့ကြတာဖြစ်တယ်လို့နိုင်ငံပိုင်ရှင်ဝါသတင်းအေဂျင်စီကဒီကနေ့ဖော်ပြပါဗျ။လူနည်းစုမွတ်စလင်ဝီဂါတွေရဲ့ဌာနရှင်ချန်းကကျောင်းသားတွေကိုအရေးအတွက်ပို့ပြီးလက်ခံဖို့သဘောတူညီချက်ကိုကောလိတ်နဲ့တက္ကသိုလ်323ခုတို့ကလက်မှတ်ရေးထိုးခဲ့ကြတယ်လို့လည်းသတင်းမှာဖော်ပြပါဗျ။
ပြီးခဲ့တဲ့စနေနေ့ကဖွင့်တဲ့စုစည်းတန်း900ကျော်အမေရိကန်ပါဝါဘောအောင်ပါလေထီကိုဘယ်သူမှမပေါက်တာကြောင့်လက်ရှိမှာကိုပဲမယုံနိုင်စရာကောင်းလောက်အောင်များပြားပြီးသားစုစည်းငွေဟာထပ်တိုးပြီးဒေါ်လာတန်း1000ကျော်ထိဖြစ်သွားမယ်လို့ခန့်မှန်းထားပါဗျ။အခုဆိုရင်ဝါရှင်တန်ပွာတိုရီကိုအမေရိကန်ဗာဂျင်းကျွန်းစုနဲ့အမေရိကန်ပြည်နယ်44ခုကတန်ပေါင်းများစွာသောအမေရိကန်နိုင်ငံသားတွေဟာချက်ချင်းတန်းကျွယ်တထွေဘွားရောက်ဖို့အိမ်မက်တွေနဲ့ဒီပြည်နယ်ပေါင်းစုံထီကိုအွန်လိုင်းကနေဖြစ်စေနီးစပ်ရာထီလက်မှတ်အယောင်ဆိုင်မှာဖြစ်စေသွားပြီးဒီထီကိုထိုးနေကြတာပါ။ပြီးခဲ့တဲ့ဗုဒ္ဓဖူးနေ့မှာထီပေါက်ကနန်းကိုပကြညာတဲ့အခါကျရင်ထီစုကြီးဟာဒေါ်လာ 1.3 ဘီလီယံထိရောက်ရှိနေလိမ့်မယ်လို့မျှော်လင့်ရပါတယ်။ပါဝါဘောထီကိုဖွင့်တာဟာပြီးခဲ့တဲ့နိုဝင်ဘာလအစောပိုင်းလောက်ခရဲကထီစုကြီးဒေါ်လာတန်း40လောက်နဲ့စတင်ခဲ့ပေမဲ့ဘယ်သူမှပေါက်ကနန်းပါတဲ့ထီလက်မှတ်ထိုးမထားတာကြောင့်တစ်ပတ်နှစ်ကြိမ်ထီထပ်ဖွင့်နေခဲ့ပြီးထီစုကြီးဟာလည်းပို့တိုးလာနေတာဖြစ်ပါတယ
်တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရဲခေါင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်January 12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနေပြည်တော်မှာကျင်းပမှာဖြစ်ပြီးထောင်အောင်ဆန်းစုကြည်အဖွဲ့မိန်ခွန်ပြောမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူတူဖြစ်တဲ့ဦးညာဝင်းက VOA ကိုအတည်ပြုပြောဆိုပါတယ်
အဲ့ဒီတည်းဟုတ်တယ်မှန်တယ်ပေါ့အဲ့လားပဲပြောနေ10မိနစ်ပါအာကျွန်တော်တို့ကအဲ့ဒီညီလာခံအတွက်ကျွန်တော်ရန်ကုန်နေပြည်တော်ရောက်လာလေကျွန်တော်သိတာကတော့အဲ့ဒီမိန့်ခွန်းပြောတဲ့တဲမှာသမရပါမယ်နောက်လွတ်တော်ဥဒ္ဓရီပါမယ်ကျွန်တော်တိတိကျကျမဟုတ်ဘူးနော်ကျွန်တော်ကြားတာလေပြောနေ
ခုလိုငြိမ်းချမ်းရေးညီလာခံကိုဒေါအောင်ဆန်းစုကြည်တက်ရောက်မိန့်ခွန်းပြောမဲ့ကိစ္စနဲ့ပတ်သက်လို့မြန်မာငြိမ်းချမ်းရေးစင်တာ MPC ကအကြီးတန်းအကြံပေးဦးလာမောင်ရွှေကို VOA ကအမေများရမှာတော့သူကအခုလိုပြောပါရယ
်အမေကြီးပါတီညာခကြတဲ့အနေနဲ့ဒေါအောင်ဆန်းစုကြည်ပြောဖို့ရှိရယ်ပြီးရင်တော့တန်နာလေးခကြတဲ့ပြည်သူ့ပြည်သူ့စုပြောနိုင်မှုသူပြင်ဆင်နေရရှိတော့ဒီသူတို့တွေနဲ့ချုပ်ကမခေါ်ဆက်ကြတာကိုနောက်ပြောပြီးဖို့ဆိုတာမျိုးသူတွေကသူတို့စနေတာရှိပါတယ်အဲ့တော့ဒီစနေပေါ်မှာတော့ဒီလိုမျိုးပြောလို့ကြည့်ပါတဲ့ဟာပေါ်မှာကျွန်တော်တို့နိုင်ငံရဲ့အရေးကြီးတယ်ပေါ့လေဒီနိုင်ငံရေးကအရေးကြီးတဲ့လူတွေအားလုံးကပြောတယ်ဆိုတာကတော့သူတို့ရဲ့သဘောထားတွေနဲ့ဒီနိုင်ငံရေးဖြစ်စဉ်ကိုရှေ့ကိုဆက်ပြီးတော့ကျွန်တော်တို့သွားနိုင်ဖို့အတွက်တော့ပို့ပြီးတော့သဘောထားလည်းကြားတယ်ပေါ့လေအတိတ်တည်းရှိတဲ့အကျိုးလည်းရှိတယ်ဆိုတော့ကျွန်တော်မြင်ရတယ်
ညီလာခံတက်ရောက်ဖို့အပြစ်ခတ်ရစဲရေး NCA စာချုပ်မှာလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့လက်နက်ကိုင်တပ်ဖွဲ့တွေကိုဖိတ်ကြားခဲ့ရမှာတော့အဖွဲ့၃ဖွဲ့အကြောင်းပြန်ကြားခဲ့ပြီးဒီထဲမှာနာကအဖွဲ့ကတော့တက်ရောက်မယ်လို့အကြောင်းပြန်တယ်လို့ SSPP ရှမ်းပြည်မြောက်ပိုင်းတပ်မတော်ကတော့မအားလတ်တာကြောင့်မတက်ရောက်နိုင်ကြောင်းနဲ့ KIO တပ်ဖွဲ့တွေကတော့ NCA လက်မှတ်မရေးထိုးရသေးတဲ့အတွက်တက်ရောက်နိုင်မှာမဟုတ်ဘူးလို့အကြောင်းပြန်တဲ့အကြောင်းဦးလမောင်ရွှေက VOA ကိုပြောပါရယ်မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားလက်တလောတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်လဲUNFC ခေါ်ညညွတ်တော်တိုင်းရင်းသားများဖက်ဒရယ်ကောင်စီကလည်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီညီလာခံကိုဂျပန်နိုင်ငံနဲ့တရုတ်နိုင်ငံကအထူးကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်တယ်လို့ကုလသမဂ္ဂဖက်ကတော့အထူးကိုယ်စားလှယ်မစ္စတာ BJ နမ်ဘီယာတက်ရောက်မှာဖြစ်ပါတယ်။ဒီပွဲကိုဆွေးနွေးဖက်တွေအဖြစ်88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဥက္ကုကိုကြီးနဲ့ကိုမြအေရိုးကိုလည်းဖိတ်ကြားခဲ့တယ်လို့ဆိုပါတယ်။ညီလာခံအဖွဲ့မိန့်ခွန်းကိုနိုင်ငံတော်သမ္မတဦးသိန်းစိန်မိန့်ခွန်းပြောကြားမှာဖြစ်တယ်လို့ကာကွယ်ရေးဦးစီးချုပ်သို့မဟုတ်တပ်မတော်ဖက်ကကုစလဲတယောက်ယောက်ကတယောက်မိန့်ခွန်းပြောမှာလည်းဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ကနေတင်းငွေတွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အစိုးရတည်ဖွဲ့စည်းရေးနဲ့လွတ်တော်ပိုင်းကိစ္စရပ်တွေနဲ့ပတ်သက်လို့အရေးကြီးတဲ့အစည်းအဝေးတစ်ရက်ကိုတောင်အောင်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုအလုံးမှုဆောင်တွေတက်ရောက်ပြီးတော့ဒီကနေ့နေပြည်တော်မှာတောင်အောင်ဆန်းစုကြည်ရဲ့နင်းစီဆိုင်အိမ်မှာကျင်းပပါတယ်။ မကြာခင်သတင်းပတ်တွေအတွင်းတက်တန်အသည့်စတင်မဲ့လွှတ်တော်တွေအတွက်လည်း NLD ပါတီကလွှတ်တော်ကိုယ်စားလှယ်တွေပြင်ဆင်နေကြပါပြီ။သူတို့ကိုရွေးကောက်တင်မြောက်ခဲ့တဲ့ပြည်သူလူထုစိတ်မပြတ်စေရပါဘူးလို့ရွေးကောက်ခံ NLD လွှတ်တော်အမတ်တဦးကကတိပေးပြောဆိုပါရယ်။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြထားပါရယ်ရှင်
။ဟုတ်ကဲ့ပါ။2015ရွေးကောက်ပွဲမှာအစိုးရတည်းရဲ့ဖွဲ့စည်းခွင့်ရနိုင်တဲ့အထိမဲရလက်အပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တွေနဲ့ဗဟိုလုံးမှုဆောင်တွေအစိုးရတည်းဖွဲ့စည်းနိုင်ရေးအတွက်အရေးပါတဲ့ဆွေးနွေးချက်တွေကိုဒီကနေ့နေပြည်တော်မှာစီဝေးဆွေးနွေးခဲ့ကြပါတယ်။အစိုးရတည်းနဲ့လွှတ်တော်တည်းဖွဲ့စည်းနိုင်ရေးအစိုးရအဖွဲ့ဖွဲ့စည်းရေးဆိုင်ရာအရေးပါတဲ့ဆွေးနွေးချက်တွေကိုဗဟိုလုံးမှုဆောင်တွေဆွေးနွေးခဲ့ကြတဲ့အကြောင်းနေပြည်တော်ကဗဟိုလုံးမှုဆောင်အစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဗဟိုလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ် NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးညံဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒီဝင်းမှာတော့အခုချိန်မှာအစိုးရဖွဲ့စည်းရေးလွှတ်တော်ဖွဲ့စည်းရေးဒီစပ်ပြိတ်တွေအကုန်ပါတာပေါ့နော်ဒီနေ့ဆွေးနွေးတာသို့တော့ဆုံးဖြတ်ချက်အနေနဲ့တော့မချဘူးဆုံးဖြတ်ချက်မချတဲ့အတွက်အံကြေတော့အသေးသေးတော့ပြောလို့မရပါဘူ
းအခုလိုမျိုးအစိုးရဖွဲ့စည်းနိုင်ရေးအရေးတကြီးဆွေးနွေးနေကြချိန်မှာပဲလာမယ့် February လ1ရက်နေ့မှာကျင်းပတော့မယ့်ဒုတိယအကြိမ်လွှတ်တော်တက်တန်းအစည်းအဝေးတွေအတွက်လွှတ်တော်ကိုယ်စားလှယ်အရေးအတွက်အများဆုံးရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီရဲ့ကိုစားပြုလွှတ်တော်ကိုယ်စားလှယ်တွေကလည်းလွှတ်တော်တက်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်
။ဒီကလွှတ်တော်ရုံးကပဲသူတို့နေရေးထိုင်ရေးကိစ္စတွေပါလေသူတို့ပြင်ဆင်နေတယ်။နောက်လုံဆုံးလုံကြီးတွေပါလေတောက်အုပ်တွေပေးမယ်။အဲ့ဒါတွေတော့သိတယ
်။လွှတ်တော်တက်တန်းအတွင်းမှာအတိုင်းပြည်နဲ့ပြည်သူအကျိုးပြုလုပ်ငန်းတွေလုပ်ကိုင်နိုင်အောင်ဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်း NLD ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထွန်းထွန်းဟင်ကပြောပါတယ
်။လွှတ်တော်တက်ဖို့ကတွဲဒီ20နဲ့နိုင်နေတယ်မဆို26နေတယ်နောက်မကြပဲပေါ့နော်။လွှတ်တော်တရင်ဖို့ကိုအကြောင်းကြားထားပါလေ။လွှတ်တော်ဒုတိယပြည်ထောင်တက်တန်းပေါ့လေ။ပထမဆုံးစီးပွားပေါ့။ကျွန်တော်တို့ရဲ့လွှတ်တော်ကိုယ်စားလှယ်ဒီလေကပ္ပစတီဘူဂျင်းပေါ့နော်။ကျွန်တော်တို့အဲ့ဒါဒီလုပ်ထားပါလေဒီလွတ်တော်ကြီးပြတ်တက်တာမှဆိုလို့ရှိရင်ဒီဘူအားဖြင့်ပြောမှဆိုတော့ကျွန်တော်ငါးနှစ်တက်တာမှပြောတယ်လည်းပဲကျွန်တော်တကယ်အချိန်ကတော့ကျွန်တော်လီးမခွဲတော့ပဲကျွန်တော်ရတာပေါ့လေအဲ့တော့ကျွန်တော်လုပ်ပြနိုင်တာရည်သူကာလမှာကျွန်တော်ဟိုအဖြေရနိုင်တယ်နော်အဖြေရနိုင်တယ်ဆိုတော့ဒါကြီးလုပ်ငန်းတွေကျွန်တော်ကြီးကြီးကျူးကျူးလုပ်ငန်းတွေဆောင်ရွက်ပါကျွန်တော်တို့ဒီလူတွေကိုကျူးကျူးကျဲတဲ့မဲတွေစိတ်မပြည့်စေရပါဘူးလို့ပဲဒီလိုမှားကြားလေးပါခြင်းပါတယ်
အခုချိန်မှာတော့အစိုးရဖွဲ့စည်းနိုင်ရေးလွှတ်တော်အရေးအစားသဖြင့်နေပြည်တော်မှာ NLD ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးကြနေပေမဲ့လို့အသေးစိတ်အချက်လက်တွေကိုတော့အတိုက်ခံပါတီဘက်ကတရားဝင်ထုတ်ပြန်ကြေညာတာမရှိသေးပါဘူး။လက်ရှိအစိုးရဘက်ကတော့အာဏာလွှဲပြောင်းရေးအစဉ်ပြေချောမွေ့အောင်ဆောင်ရွက်မယ်လို့သမ္မတဦးသိန်းစိန်ဘက်ကကြေပေးပြောဆိုထားတယ်လို့လက်ရှိအချိန်ဒီမှာလည်းအနိုင်ရ NLD ပါတီတာဝန်ရှိသူတွေနဲ့လက်ရှိသမ္မတဦးသိန်းစိန်အစိုးရဘက်ကတာဝန်ရှိသူတွေဟာနိုင်ငံတော်အကြီးအကဲအာဏာတာဝန်လွှဲပြောင်းရေးအတွက်ဖက်ပူပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းပြီးဆောင်ရွက်နေကြပြီဖြစ်ပါတယ်။အာဏာစနစ်တကျလွှဲပြောင်းရေးအတွက်အစိုးရဘက်ကဖွဲ့စည်းထားတဲ့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီမှဥက္ကဋ္ဌအဖြစ်ပြည်ထောင်စုဝန်ကြီးဦးလာထွန်းနဲ့ပြည်ထောင်စုဝန်ကြီးဦးရဲထွန်းနိုင်ငံတော်သမ္မတရုပ်ညွှန်ကြားရေးမှူးချုပ်ဦးလာထွန်းသမ္မတရုပ်ညွှန်ကြားရေးမှူးဦးစော်ထေတို့ပါဝင်ပြီးတော့ NLD ဘက်ကတော့ဦးဝင်းထိန်ဒေါက်တာအောင်သူနဲ့ဒေါက်တာမျိုးအောင်တို့ပါဝင်ပါတယ်။အစိုးရဖွဲ့စည်းနိုင်ရေးနဲ့တပြိုင်နက်တည်းလွှတ်တော်တွေမှာလွှတ်တော်လုပ်ငန်းရပ်တွေပြောင်းလဲနိုင်ရေးအတွက်ကိုလည်းလက်ရှိပြည်ထောင်စုလွှတ်တော်နာရက်ကပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့အနိုင်ရ NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့လည်းမကြာခဏဆိုသလိုတွေ့ဆုံဆွေးနွေးနေကြတာဖြစ်ပါတယ်ရှင်
။မဆုမမင်းမြန်တင်ပြတော်ရပါရှင်။ VOA ကနေတင်းငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရှမ်းပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးပြည်내အဆင့်ကော်မတီ JMC ကိုစနေနေ့ကဖွဲ့စည်းလိုက်ပါပြီ။အစိုးရစစ်ဘက်ကောင်ဆောင်တွေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးတဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကောင်ဆောင်တွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပြည်내အဆင့် JMC ကိုဖွဲ့စည်းလိုက်တာပါ။ဒါကြောင့်အောက်ခြေတပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်တာတွေကိုရှော့ချနိုင်မယ်လို့ပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကောင်ဆောင်တွေကပြောပါရယ်။ဒါပေမဲ့လည်းအခု JMC ဟာNCA ကိုလက်မှတ်ထိုးမထားတဲ့တခြားအဖွဲ့အနေနဲ့တော့မသက်ဆိုင်ဘူးလို့ဆိုပါတယ်အပြည့်စုံကိုတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရဲ့ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်ဒေသဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေလျှော့ချနိုင်ရေးအတွက်ဂျီနယ်စစ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောက်ကြည့်ရေးကော်မတီ GMC ကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်ပြည်ထောင်စုစစ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောက်ကြည့်ရေးကော်မတီ GMC ကိုဖွဲ့စည်းလိုက်ခြင်းအဖြစ်အောက်ခြေတပ်ဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုကိုလျှော့ချနိုင်လိမ့်မယ်လို့လဲပုံမျိုးရာလူမျိုးရေးဖွဲ့ချုပ်ကဒုတိယပုံမူကြီးခွန်အောင်ပန်းကအခုလိုပြောပါရယ်
ဒီလိုလိုဒီအချင်းယူနန်ရဲ့ဖွဲ့ပြီးတော့ဒါသိကြတော့ဒီအော့ဖစ်တမှုတွေလည်းပြည်ပြည်စုလိုက်ဖွဲ့ပြီးတော့တနန်းစီမှာပဲဒီအချင်းဒီနယ်ဆက်ဖွဲ့လိုက်ခြင်းအချင်းအဓိကတော့ဒီအော့ဖစ်တမှုတွေလည်းပြည်ပြည်စုတွေပုံများလာမယ်နောက်ပြီးတော့ပြဿနာဖြစ်တာနဲ့တချင်းကြည့်ရှင်းနိုင်တဲ့အနေထားတွေအများကြီးရှိပါတယ်အဓိကတော့ကျွန်တော်တို့စီတမှုတွေအချင်းချင်းပြည့်ပြည့်ကြတဲ့အခါမှာပို့ပြီးတ
bain dain tain muga komedi ogutha, tang bain shami tamroga, pumuji sign on yaga duria uta, atui muji po mura lumia ye pojoga, pumuji consueto bawe, shami ne yemudu ne bawe, poisi kebare, pinesi gnc si wigu, lulin kayan nangsam yune, kulam yu mashida, a she le bain dain sit anajo, sit an yu machi makera pibi, pirang su si, pika takamu yasa ye sanya, putwe saki ye komedi ogutha, yama tamro amane a tu sisin ye tapuemu, duria bujoji ya pine, Duria Utapi, KNU Gim, Murasi Yunga, so I said for Bawi, Tiraka Anna Bindinet, and Zi Lema Yiduke, Tang Bai Sham Yitamaro, as he SSC, Po Mura Lumio Yipojo, P and Lu Pedugani, Seniniga Twisun Sunikabi, Pinesi, GMC Comedy, Poisi Kevare, Shamine Set Poisi Tare, GMC Comedy, ha, and C. Piazza Jo Lemma Yitu Tare, a Chalanaka and Poitine, a Jongwe Mumushi Bulu, Po Mura Lumio Yipojoga, Duria Pumuji Kuang Banga Kulu Biobare.
ตัวมันวิ่งไปว่าคุณอาดีการ์ดีเอลซีทุกที่ตาทุกที่เนี่ยตัวมันมาเลยนะที่ตาวันทุกที่เนี่ยมาเลยที่การ์ดีเอลซีทุกที่เนี่ยทุกที่เลยเอาไว้มาเลยนะนอกจากนั้นเราเจอโลทุกที่ทุกที่ทับที่มาเลยตัวเราเลยเนาะที่เอ็มซีคอมพิวเตอร์เลยทับที่เรามาทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุกที่ทุก ဒီပြည်ရစာချုပ်လက်မှတ်မရည်သူနိုင်သေးတဲ့ကေအန်အူကချင်းလွတ်လပ်ရေးဖွဲ့တောင်ပလောင်တပ်ဖွဲ့နဲ့ကိုကတပ်ဖွဲ့တို့နဲ့အကျုံးဝင်မှုရှိဘူးလို့လဲသူကဆိုပါတယ်လက်ရှိရှမ်းပြည်နယ်အတွင်းမှာကေအန်အူကချင်းလွတ်လပ်ရေးဖွဲ့တောင်ပလောင်တပ်ဖွဲ့ကိုကတပ်ဖွဲ့တို့နဲ့မြန်မာတပ်မတော်တို့ရဲ့မှာစစ်ရေးတင်းမာနေဆဲလဲဖြစ်ပါတယ်စနေနေ့တုန်းကရှမ်းပြည်နယ်နန်းဆိုင်မြို
jitu kere, lenakan shipwa ku chikambi, tamaro kusele, asuya ne loto kusele, nangan ye patiga kusele, to ne supwa tare, pirangsu nyenjan ye suni mu putwe komedi, UPTGC togani, pirangsu nyenjan ye nilakangu, jemadwa ma pipare, ti nilakangani, tijare, songpia yala to twepo nan chimishi vime, nangan ye piatanagu pishimbu, a chika omi de kulule, po mura lumia ye pojo, PNLUYA okta komitonga kulu tonga tavare.
ပြည်တော်စုငင်းချမ်းရေးညီလာခံဟာတိုင်းဒေသနဲ့ကပ်ဖွဲ့အားလုံးစုံမပါဝင်တဲ့အတွက်UNFC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေကနေတက်ရောက်မှာမဟုတ်တလို့ဝါတာဖွဲ့နဲ့မိုင်းလာတာဖွဲ့တွေအနေနဲ့လည်းတက်ရောက်ဖို့အခြေအနေမရှိဘူးလို့လည်းအဖွဲ့ခေါင်းဆောင်တွေကပြောပါတယ်ခင်ဗျာနိုင်ငံအိမ်မှာရှင်ခုတော့ကရင်နှစ်တကူပွဲတော်အကြောင်းတင်ပြပါမယ်ပြည်တော်စု
ကျောင်းမှာဇန်နဝါရီလ9ရက်နေ့ကနေ27ရက်နေ့အထိတုံးရတာကျင်းပတာပါကရင်တုံးအကပြိုင်ပွဲကရင်ရိုးရာလက်ဝေပြိုင်ပွဲတွေနဲ့ကရင်ပြည်နယ်ကရင်တိုင်းရင်းသားတွေအကြောင်းပုံဖော်ထားတဲ့ပကြီးကားတွေကိုလည်းဒီပွဲတော်မှာခင်ကျင်းပြသထားပါတယ်ကရင်နှစ်တစ်ကူပွဲတော်ကျင်းပတဲ့နေရာမှာကိုရိုင်းသွားပြီးတော့တရင်ယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကဆက်ပြောပြပါမယ်ရှင်ဟုတ်ကဲ့ပါဒီကနေ့ကြာရောက်တဲ့86ကြိမ်မြောက်ကရင်နှစ်တစ်ကူပွဲတော်ကိုကရင်ပြည်နယ်နဲ့ရန်ကုန်မြို့အပါအဝင်တခြားနယ်မြို့တွေမှာလည်းစီစီကားကားတက်တက်ဝင်ဝင်ကျင်းပနေပါတယ် ဒီနှစ်တကူပွဲတော်အထိမ်းအမှတ်အဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းနှစ်တကူတဝန်လာပေးဖို့ခဲ့တယ်လို့ရန်ကုန်တိုင်းကင်းနှစ်တကူကျင်းပရေးကော်မတီကအထောက်အကူပြုနာရကဦးမန်းဖိုးစောကပြောပါတယ်အထူးသဖြင့်ကျွန်တော် NDI ကဥက္ကဋ္ဌကြီးဒေါအောင်ဆန်းစုကိုယ်တိုင်သူနှစ်တကူတဝန်လာပို့ပေးဖို့ပါတယ်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ပေးဖို့တဲ့နှစ် Kian demu dalong le lula dong da nibiro, Biansu to Kulon a dwelle de gego, yeji de ninja in kesagule, Yensan Pishin Jawo, Titan Pioja Tarawa, Yango Mu in Saint Munema Shire, Ali Nasin Jamale, Tibuero, Genoila, Guyanigani, Satayeneti, Donyeta Chimba Niawa, Tibuero Makin Dom Pianbury, Kian Yuya Lowe Pianbury, Agazap Pianbury, a Pawin, Kian Pine, Kian Dinari, a Jang, Popo Tare, Petit Garele, Tibuero Matriaware.
ဒီနှစ်ကရင်နှစ်တကူပွဲတော်ဟာအရင်နှစ်တွေကထက်လူပိုပြီးစီတယ်လို့ဦးမန်းဖိုးစောကပြောပါတယ်လူအင်အားနေရတော့ကျွန်တော်တောင်းကနောက်ချီလေးမလို့ထင်တယ်နော်လူကတော့ကျွန်တော်ခံမလို့ကိုမရဘူးလူဘောင်းမြောင်များစွာကျွန်တော်ကရင်တမျိုးသားလုံးတည်းမဟုတ်ဘူးအခြားတိုင်းသားတွေလည်းလာကြတယ်မနေ့ကရခိုင်တွေရောနောက်တစ်ခါရှမ်းတွေရောကျွန်တော်တိုင်းသားတွေနဲ့ကျွန်တော်ဖိတ်ကြတဲ့လူရောက်လာကြတယ်ရောက်လာတဲ့ခ
ဘဝတွေထင်ဟပ်ပေါ်လွန်စေခဲ့တဲ့အဝတ်အစားတွေအသုံးအဆောင်ပစ္စည်းတွေကရင်လူမျိုးတွေရဲ့ရှေးဟောင်းယဉ်ကျေးမှုတွေဟာလည်းဒီဘွဲရဲ့ထူးခြားချက်ဖြစ်တယ်လို့ဒီဘွဲလာရောက်တဲ့သူတွေကဆိုပါတယ
်။လုံးဝကြည်နူးပါတယ်တကယ်ကြည်နူးတယ်အဲ့လိုကရင်ချင်းချင်းနှုတ်ဆက်တာတွေရဆလုံးဝကြည်နူးပါတယ်ပျော်လဲပျော်မိပါတယ
်
ဒီဘွဲမှာတော့အဲ့လိုရှေးဟောင်းပစ္စည်းလေးတွေပေါ့နော်ဒီလိုအလားပါလေးတွေပေါ့နော်ကိုလုံးဝဒါဝိတ်ခဲ့တဲ့ပြင်ဝေစားလေးတွေအလားမျိုးလေးပေါ့ပို့ပြီးတော့ပူဇော်ချက်တွေတွေ့နေရပါတယ
်ဒီဘွဲတော့တနေ့မှတစ်ခါဆိုတော့လေပေါ့နော်ကျွန်တော်တို့ကဟိုဘယ်လိုပြောမလဲအရန်ဟိုပေါ့နော်စိတ်လွှရှားတယ်တစ်ခါမှလည်းမကြုံဘူးပေါ့နော်အဲကြောင့်မို့ဒီဟိုလာပြစ်တာပေါ့နော်အရန်လည်းစိတ်ဝင်စားတဲ့အတွက်ဒီလူမရှိဟောင်းပစ္စည်းတွေကိုပေါ့နော်ဟိုတစ်ခါမှလည်းမတွေ့ဘူးပေါ့ငယ်တော့ဆိုလို့ရှိရင်တိတ်ပြီးတော့မြင်ဘူးပေါ့နော်အဲ့လိုမျိုးဆိုတရားတွေကိုလူမျိုးခင်းချင်းပြထားတာအတွက်အရန်ဟိုစိတ်ဝင်စားတဲ့အတွက်ပေါ့နော်လာကြည့်ရပါ
အေယာဝတီတိုင်းပန်းတော်မျိုးနယ်ကနေလာတဲ့ကရင်တိုင်းရင်းသားလူငယ်ကိုကျော်စင်ဆိုးနဲ့မတ်တမာလင်းတို့ပြောဆိုသွားခဲ့တာပါဒီနှစ်တကူပွဲတော်ကိုနှစ်ဆင်လာရောက်ဖြစ်တဲ့မတ်နော်အေးခိုင်ကတော့ဒီနှစ်ကူကစားလို့ကရင်တမျိုးသားလုံးညှင်းချက်မှုဆန္ဒရှိနေတာပ
ါနှစ်တကူအနေနဲ့တော့နော်လူမျိုးကျမတို့ကရင်လူမျိုးအားလုံးပေါ့နော်ညှင်းချမ်းပါစေ
ရန်ကုန်မြို့မှာကျင်းပတဲ့ကရင်နှစ်တကူပွဲတော်မှာမနက်အစောပိုင်းမှာအလန်တင်အခမ်းအနားကျင်းပခဲ့တယ်လို့ရန်ကုန်တိုင်းကကရင်ရေးရာဝန်ကြီးကလည်းအမှားစကားပြောဆိုခဲ့ပါတယ်။ဒါအပြင်သမ္မတဦးသိန်းစိန်ကလည်းဖမ်းမြို့မှာကျင်းပတဲ့ကရင်နှစ်တကူအခမ်းအနားတက်ရောက်ခဲ့တာပါ။ကရင်လူမျိုးတွေရဲ့ဘဝဒလေးနဲ့ကန့်ညီတဲ့ယဉ်ကျေးမှုအမွေနှစ်တွေကိုချစ်မြတ်နိုးပြီးတော့ထိမ့်သိမ့်တက်ဖို့အတွက်နှစ်တကူပွဲတော်ကိုနှစ်ဆင်ကျင်းပသွားမယ်လို့ကရင်တိုင်းရင်းသားတွေကဆိုနေကြပါတယ်ခင်ဗျာ။
ကိုထက်အောင်ပါရှင် VOA ရဲ့တနင်္ဂနွေနေ့ညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နှစ်နာရီကြာ9နာရီမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှပေးစာများဦးစီးသူအောင်မြင့်ရဲ့မြန်မာအရေးတုံ့သက်ချက်နဲ့ထူးခြားဆန်းများသတင်းများသတင်းပတ်စင်ကဏ္ဍကိုနားဆင်ရမှာပါ။ဒီကနေ့ညနေခင်းစီစဉ်တွေမှာကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမတ်သိငေထိုက်ကပြောပြပေးပါအောင်ရှင်။
မြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ခီးဝေးပြန်တန်းနိုင်တဲ့အမေရိကန်ဘုံကျဲလီရင်တစင်းဒီကနေ့တနင်္ဂနွေနေ့မှာတောင်ကိုရီးယားနိုင်ငံပေါ်မှာပြန်ဝဲခဲ့ပါတယ်။နျူကလ িয়ার လက်နက်တွေတည်ဆောင်နိုင်စွမ်းရှိတဲ့ B-52 ဘုံကျဲလီရင်ဟာဂွန်းမြို့အခြေစိုက်စခန်းကိုမပြန်ခင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့နယ်စပ်နဲ့82ကီလိုမီတာအကွာကွာအိုဆန်လေးတပ်အခြေစိုက်စခန်းပေါ်မှာပြန်ဝဲနေတာကိုတွေ့ခဲ့ကြရတာဖြစ်ပါတယ်။အမေရိကန်ရုပ်ရှင်မင်းသားရှောင်းဖန်းဟာနာမည်ကျော်မက္ဆီကိုမူရရာဇာအယ်ချာပိုပြန်ပြီးအဖမ်းမခံရခင်လအတော်ကြာကတည်းကမက္ဆီကိုနိုင်ငံကိုသွားပြီးတော့တွေ့ဆုံမိမြန်ခဲ့ပါတယ်။အယ်ချာပိုကိုမက္ဆီကိုအာဏာပိုင်တွေကပြန်ဖမ်းလိုက်ပြီးနောက်တရစနေနေ့နောက်ပိုင်းမှာ Rolling Stone Magazine ရဲ့ website မှာအဲ့ဒီတွေ့ဆုံမိမြန်ခံကိုဖော်ပြနေပါတယ်။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းသဘုံတွေထိ ंछ ုပ်ထားတဲ့မြို့ပေါ်ကိုလေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတွေနဲ့တိုက်ခိုက်ရေးသမားတွေအကျဉ်းသားတွေအပါအဝင်လူဒါဇင်နဲ့ချီတိုက်ဆုံခဲ့ရတယ်လို့ဆီးရီးယားရေးစောင့်ကြည့်သူတွေကမနေ့စနေနေ့ကပြောပါတယ်။ Marat El Numan ကအယ်ခိုင်ဒါနဲ့ချိတ်ဆက်တဲ့ El Nusra စစ်သွေးကြတွေထိ ंछ ုပ်ရာတရားရုံးတစ်ခုနဲ့အကျဉ်းတော်တစ်ခုကိုလေကြောင်းတိုက်ခိုက်မှုတွေထိမှန်ခဲ့ပြီးအနည်းဆုံးလူ39ဦးတို့တိုက်ဆုံခဲ့ရတာဖြစ်တယ်လို့ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်သူတွေကပြောဆိုပါတယ်။
တရင်ချင်းချက်ကိုမတင်ကြီးထိုက်ကပြောပြပေးတော့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချင်းည9:30လိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ57 kHz 5999တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပါThank you.
This program has come to you from the Voice of America, Washington.